VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျမအင်ဂျင်နိုင်ပါ2020ရွေးကောက်ပွဲမှာရိုဟင်ဂျာတွေမဲပေးပိုင်ခွင့်ရရှိရေးနဲ့ပတ်သက်လို့အမေရိကန်အခြေဆိုင် American Rohingya Union ကထုတ်ပြန်လိုက်တဲ့အစီရင်ခံစာအကြောင်းတင်ပြမှာပါ။ဇူလိုင်လ29ရက်နေ့ကထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာမှာအဓိကပါဝင်တဲ့အကြောင်းအရာတွေကိုအဖွဲ့ဥက္ကဋ္ဌဒေါက်တာဝါကာဦးတင်ကအခုလိုစပြောပါတယ်။
အရေးကြီးဆုံးကတစ်ခုကရွေးကောက်ပွဲအကြောင်းရိုဟင်ဂျာရွေရဲ့မင်းစန္ဒာပြန်နိုင်ခွင့်ရိုဟင်ဂျာပါတီကိုအမေစန္ဒာအဲ့ဒီ election မှာရက်တင်နိုင်ပဲအကြောင်းနောက်တစ်ခုကရခိုင်ပြည်မှာမြို့နဲ့မြို့မှာဖြစ်တဲ့စစ်ဖြစ်နေတဲ့အခြေအနေဒုက္ခတွေအခြေအနေနောက်တစ်ခုကဒုက္ခတွေဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခတွေအကြောင်းသူတို့ပြန်တိုင်းသွားဖို့အခြေအနေဘလို့လဲအဲ့ဒ
ါဒီကိစ္စကကုလသမဂ္ဂကလည်းဒီဟာသူတို့အတွက်အရေးကြီးဆုံးချက်အနေနဲ့လည်းပြောထားရရှိတော့အခုလက်ရှိအခြေအနေအရရိုဟင်ဂျာတွေရဲ့မဲပေးပိုင်ခွင့်အခြေအနေဘလို့ရှိပါလဲရှင
်မြန်မာဆွေကရှောင်းနေလို့ကြားတယ်ရှောင်းနေတာကကျွန်တော်စင်တာကဒီတမတော်ကတမတော်ဖက်ကကံကွက်လို့အခြေအနေမကောင်းလို့အော်ဖြစ်ဖြစ်မှာပေါ့လေအဆူရရှိမှာလဲအဲ့လန်ပြာဆိုရတယ်မလေးရိုဟင်ဂျာကိုမုံတဲ့လူတွေလည်းရှိတယ်၊လက်ဆန်းကျင်တဲ့လူတွေလည်းရှိတယ်။အဲ့တော့ရှုပ်တွေ့တဲ့ပြဿနာဖြစ်သွားတယ်။အဲ့တော့အခြေအနေကတော့အခုကျွန်တော်တို့စောင့်ကြည့်နေတယ်လေ။သူတို့မေးပေးနိုင်ခွင့်ရှိမလားမရှိဘူးလားဆိုတာ
။အဲ့တော့အခုရခိုင်မှာလုံမဲ့မဲဆန္ဒနယ်မြေတွေရဲ့အနေအထားဥပမာစစ်တွေမှာရှိတဲ့ IDP မှာရှိတဲ့လူတွေကတော့ဟိုမဲပေးနိုင်မလားပေါ့နော်။အဲ့လိုမျိုးအခြေအနေရောဘယ်လောက်ထိတည်ထားလဲရှင်
။အခုရခိုင်ပြည်မှာရှိတဲ့ယွာတွေIDP စခန်းတွေ IDP camp တွေမှာရှိတဲ့လူတွေဟိုအခုသူတို့ပါလို့နေဆိုတာနိုင်ငံသားရှိတဲ့လူတွေ green card တွေပြီးတော့ကအနီ holder တွေသူတို့ကိုမေးပေးနိုင်ခွင့်ပေးမယ်လို့ပြောပါတယ်အဲ European ကြတဲ့မှာတော့အနီ card တွေမရှိပါဘူးမြန်မာဆိုရက European ကြတဲ့ကို by force အသေးအဓမ္မသူတို့ကို NVC လောက်ခိုင်းပြီးတော့အဲ့ဒီကနေပြီးတော့ဒီနိုင်ငံသားပြုလက်မှတ်တပေးနေပါတယ်။အဲ့ဒါကရိုဟင်ဂျာကိုနိုင်ငံခြားသားနိုင်ငံခြားကလာတယ်။တခြားနိုင်ငံကလာတယ်။ဆိုပြီးတော့အဲ့ဒါကိုသူတို့ကို NVC လောက်ခိုင်းတယ်ပေါ့လေ။အဲ့ရိုဟင်ဂျာလူမျိုးတွေမှာလည်းနားမလည်လူရှိလို့တရှုလူတွေကအဲ့ဒါဘလောက်ဆိုးရဲဆိုတာနားမလည်လို့နိုင်ငံသားပြုကာဒ်ကင်ထားတာရှိပါလေ။အခုသူတို့ကဆိုကဆွေးရင်းလုံးနေမှာအကိုအေရိုဟင်ဂျာလူတွေအဲ့နိုင်ငံသားပြုကတ်တွေရှိတဲ့လူတွေမေးပေးနိုင်မလို့ထင်ပါတယ်2010မှာအပါဝင်ခဲ့တဲ့ရိုဟင်ဂျာလူမျိုးဝတ်ကတ်သူတို့ကခုမေးစန်တာပေးဖို့မပေးပါဘူးအဲ့ခိုင်ပြည်မှာရှိတဲ့မျိုးတွေအားလုံးမှာရိုဟင်ဂျာနည်းနည်းပါးပါးပဲတရားနေရာတောင်းမှရှိမှာမဟုတ်ဘူးသူတို့မေးပေးနိုင်ခွင့်ရှိမှာဆိုတာ
ဒီရိုဟင်ဂျာတွေကိုကိုစားပြုပြီးဝင်ပြိုင်မဲ့အမတ်လောင်းကိုယ်စလေလောင်းအနေထားရောရှိပြီလားရှင
်ပါရှိပါတယ်ကျွန်တော်မှာရဲ့ချင်းရှိတဲ့လူရှိပါတယ်အခုကျွန်တော်တို့မှာလက်ရှိပါတီ3ခုရှိပါတယ်နော်အဲဒီ3ခုမှာကျွန်တော်တို့ကရင်ပြန်တဲ့လူတွေရှိပါတယ်အရေးချင်းရှိတဲ့လူရှိပါတယ်အခုလိုရာကမြန်မာဆွေကသူတို့ကိုခွင့်ပြုဖို့ပြန်ဆိုင်ဖို့တော့ခွင့်ပြုဖို့
ဒေါက်တာဝါကာဦးတင်ပြောသွားတာပါရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့မြန်မာဆွေကအတိမတ်ပြုလက်ခံထားခြင်းမရှိပါဘူးရှင်